အိုမန်ပင်လယ်ကွေ့မှာရင်းနှံတင်သင်္ဘော20တိုက်ခတ်ခံရမှုအတွက်အီရန်ကိုဗြိတိန်ဘက်ကအပြစ်တင်လိုက်ပြီးနောက်မှာတော့အီရန်ဆိုင်ရာဗြိတိရှ်အသံမှတ်ကြီးကိုစနေနေ့မှာအီရန်ကဆင့်ခေါ်ခဲ့ကြောင်းအီရန်နိုင်ငံပိုင် ISN နေသတင်းအေဂျင်စီကဖော်ပြပါတယ်။အီရန်နိုင်ငံကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုအတွင်းမှာတော့အိုမန်ပင်လယ်ကွေ့တိုက်ခတ်ခံရမှုအရေးနဲ့ပတ်သက်ပြီးဗြိတိန်ရဲ့လိုရက်ကလက်ခံနိုင်စရာမရှိဘူးဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့ဆွဆွဲချက်ကိုတခြားဘယ်နိုင်ငံကမှမထောက်ခံပဲဗြိတိန်ကထောက်ခံခဲ့တာလို့ ISN ကသတင်းထုတ်ပါတယ်။ဗြိတိန်နိုင်ငံကြီးဝန်ကြီးဂျယ်ရမီဟန်ကပြီးခဲ့တဲ့တောက်ကြံနေ့ကအကြေညာချက်ထုတ်တာမှာတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအီရန်နဲ့သူ့ရဲ့အစ္စလာမစ်တော်လှန်ရေးပြီးဆောင်တပ်ဖွဲ့တွေအပေါ်အပြစ်ဖို့ထားပြီးတခြားအစိုးရတွေအစိုးရမဟုတ်တဲ့အဖွဲ့တွေတိုက်ခိုက်မှုနောက်ကွယ်မှာမရှိနိုင်ဘူးလို့လည်းဖော်ပြခဲ့တာပါ။အီရန်ဘက်ကတော့တိုက်ခိုက်မှုနဲ့မသက်ဆိုင်ဘူးဆိုပြီးတော့ညှင်းဆုံနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတိုက်ခိုက်ခံခဲ့ရတဲ့နော်ဝေပိုင်ရင်းနှံတင်သင်္ဘောကဝန်ထမ်းတွေကတော့အီရန်မှာနှစ်ရက်ကြာနေထိုင်ခဲ့ရပြီးတဲ့နောက်စနေနေ့မှာဒူဘိုင်းကိုရောက်ရှိလာကြပြီလို့လည်း AP သတင်းကဖော်ပြပါတယ်။